Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VU American တန်ရဲ့2018ခုနှစ်ဩဂုတ်လ9ရက်ကြာသပတေးနေ့ညနေခင်း VU မြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ9မီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မအများသိအောင်ကတာဝန်ယူတင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ Zimbabwe တက်ခံနိုင်ငံရေးသမားတန်တန်ပီတီယာအင်းနီဂျီဇမ်ဘီယာနိုင်ငံမှာခလုံးဝင်းရဖို့ကြိုးပမ်းခဲ့ပေမဲ့ငင်းပယ်ခံရပြီးနေရပြန်ဖို့ခံခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော်ကျွန်းနဲ့ကဲ့ရဲ့ရှိနေတဲ့ဘာလီကျွန်းတို့မှာပြင်းထန်6.2ရှိတဲ့ငလျင်တစ်ခုဒီနေ့ထပ်မံလုတ်ကတ်တဲ့အတွက်အထိတ်အလန့်ဖြစ်ကြရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့ငင်းချဲရေးတရားဥပဒေစိုးမိုးရေးကိုဥတည်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ခန့်ကျေးရွာမှာတွေ့ဆုံဆွေးနွေးကြပါတယ်
။ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတာတွေလည်းတမိုင်းမှာရှိခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိလေ
ပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့တူနားဆင်ရမယ့်သတင်းလှော်တွေမှာတော့မူရစေဝါအမှုတွေစစ်စစ်အေးအေးယူရမှာနှောက်နှေးကြံ့ကြာမှုတွေရှိနေတယ်လို့တရားလွှတ်တော်ရှင်နေတူကသုံးသပ်တဲ့အကြောင်းကိုရိုင်းပြုစုရေးသားတင်သွင်းတဲ့စာရန်ပထမဆုချီးမြှင့်ခံရတဲ့မြန်မာသတင်းသမားတဦးနဲ့ဆက်သွယ်မေးမြန်းချက်စတဲ့သတင်းလှော်တွေကိုတင်ဆက်ပေးသွားပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်ဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်
ဇင်ဘာဝေနိုင်ငံကတက်ခဲနိုင်ငံရေးသမားတန်တိုင်ပီတီယာအင်းနီဂျီဇမ်ဘီယာနိုင်ငံမှာခေလုံဝင်းရဖို့ကြိုးပမ်းခဲ့ပေမဲ့ငင်းပယ်ခံခဲ့ရပြီးနောက်နေရပြန်ဖို့ခံခဲ့ရကြောင်းအကျိုးဆောင်ရှင်တွေကပြောပါရယ်နေရပြန်မဖို့ဖို့တရားရုံးအမိန့်ကိုဂရုမစိုက်ပဲဇင်ဘာဝေရဲတွေထံပြန်လည်လွှဲပြောင်းပေးလိုက်တာဖြစ်ကြောင်းလဲအကျိုးဆောင်ရှင်တွေတူဖြစ်တဲ့ဂဲလ်ဘတ်ဖီကပြောဆိုလိုက်တာပါခေလုံဝင်းတောင်းခံတာကိုငင်းဆန်ပြီးနေရပြန်ဖို့ခဲ့တဲ့အတွက်အလွန်မင်းစိုးရိမ်ကြောင်းနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရောက်ကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကလည်းဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်နေရပြန်ဖို့ခံခဲ့ရတဲ့ PTR ပြီးခဲ့တဲ့သတင်းပတ်တဲ့ဇင်ဘာဝေနိုင်ငံကသမနာရွေးကောက်ပွဲနောက်ပိုင်းသူရတန်ယုံပြစ်ခတ်တွေဖြစ်ပေါ်ရမှာစူပူအောင်လှုပ်ဆောင်မှုနဲ့ရဲကအလိုရှိနေတဲ့အတိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MDC ပါတီဝင်ကိုဦးတွေကတူလဲဖြစ်ပါတယ် MDC ပါတီနဲ့ထောက်ခံသူတွေကတော့ရွေးကောက်ပွဲမှာသမနာ MSN မနန်ကာကအနိုင်ရအောင်မဲလင်ခဲ့တယ်လို့ဆွဆွဲထားကြတာပါတက္ကနငငိမ်းသမား PDR သမနာကရွေးကောက်ပွဲမှာအနိုင်ရကြောင်းမချင်ညာခင်ရက်မှာပဲ MTC ပါတီခေါင်းဆောင်နန်ဆင်ချာမီဆာဇူလိုင်လ30ရွေးကောက်ပွဲမှာအနိုင်ရကြောင်းသတင်းစာရှင်းလင်းပွဲကျင်းပပြီးချင်ညာခဲ့သူလည်းဖြစ်ပါတယ်နောက်တစ်ရက်မှာပဲအတက္ကန်ခေါင်းဆောင်ကိုထောက်ခံသူတွေလမ်းပေါ်ထွက်တရားဝင်ရွေးကောက်ပွဲရလဒ်ကိုဆန္ဒပြရမှာတော့ရဲတွေကမျက်ရည်ယူပုံးတွေကြီးစံစစ်တွေတုံးပြီးနှင်းနှင်းခဲ့ပြီးလူ6ဦးလည်းသေဆုံးခဲ့တာပါ MTC ပါတီပြောခွင့်ရသူကတော့အတက္ကန်ပါတီအစ်မရရှိတော်များရွေးကောက်ပွဲနောက်ပိုင်းဖက်စီထင်းသိမ်းခံရမှာစိုးရိမ်နေတဲ့အတွက်တိတ်လျှောက်နေရတဲ့ကြောင့် VOE ကိုပြောပါရယ်တိုက်ခန့် MTC မဟာမိတ်ဖွဲ့ကတော့ရွေးကောက်ပွဲမှာတိုက်ခန့်ခေါင်းဆောင်ချမီစာထောက်ခံမဲ96600လုံးရပြီးအနံ့ရကြောင်းပြောဆိုထားပြီးတရားဝင်ရွေးကောက်ပွဲရလဒ်ကိုလည်းကန့်ကွက်ထားပါရယ်တိုက်ခန့်ပါတီရဲ့ရှင်းနေတူဖြစ်တဲ့တာဗာနီအန်ပိုဖူးကလည်းမနေ့ကတောက်ချန်နေနောက်ဆုံးတမန်ရင်မတိုင်ခင်ရွေးကောက်ပွဲရလဒ်ကိုတရားဝင်မှာတရားဝင်ကောက်ကွက်မှာဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုထားပါရယ်
ပြည်ထောင်ငံမှာရှိနေတဲ့ရုရှားထောက်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုမလအတွင်းအစစ်ခတ်တပ်ဖို့ကြံစည်ခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့သူတို့အပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်တာဟာတရားမဝင်ကြောင်းရုရှားကဒီကနေ့ပြောပါတယ်ရုရှားဟာနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးသူ့နိုင်ငံသားတွေအပေါ်လူသေးစေနိုင်တဲ့ဓာတ်ထုအစစ်ရေးအသုံးပြုခဲ့တာကြောင့်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဗုဒ္ဓနေ့မှာကြေညာခဲ့တာပါအခုချမှတ်တဲ့ပိတ်ဆို့မှုအသစ်တွေဟာဩဂုတ်လ22ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးရေဘူးအားဖြင့်တော့လျှက်စစ်ပစ္စည်းစတဲ့အမျိုးသားလူညုံရေးကိုထိခိုက်စေမဲ့ကုန်ပစ္စည်းတွေရုရှားကိုတင်ပို့ခွင့်ပိတ်ပင်တဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါဟာလက်ခံနိုင်စရာမရှိတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းရုရှားအစိုးရကတုံ့ပြန်ခဲ့ပါတယ်အခုပြဋ္ဌာန်းလိုက်တဲ့ပိတ်ဆို့မှုအသစ်တွေဟာတရားမဝင်သလိုနိုင်ငံတကာဥပဒေနဲ့လည်းကန့်ညီခြင်းမရှိကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်ရုရှားထောက်လိုင်းဟောင်းဆာဂျီစကရီပါလ်နဲ့တမိဖြစ်သူယူလီယာတို့နှစ်ဦးဟာဗြိတိန်နိုင်ငံဆယ်လ်စ်ဘူရီမြို့ကခုံတန်းရတစ်ခုပေါ်မှာတရီမိပြီးလဲကျနေတာကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့တာပါသူတို့နှစ်ဦးစလုံးဟာဆိုဗီယက်ခေတ်ကအသုံးပြုခဲ့တဲ့ နိုဗီချော့ခ်ဆိုတဲ့ဓာတုအစိတ်ရင်နဲ့တက်ခတ်ခံရတာလို့ဆိုပါတယ်။တားဖာနေအောင်စလုံးအသက်မသေးပေမဲ့လည်းဆေးရုံမှာရက်အတန်ကြာကုသမှုခံယူခဲ့ရပါတယ်။ဒီပိတ်ဆို့အရေးယူမှုအသစ်တွေဟာယုတ်တိမရှိတဲ့ဆွဆွဲချက်တွေပေါ်အခြေခံပြီးချမှတ်ခဲ့ခြင်းဖြစ်ကြောင်းနဲ့အခုဖြစ်သွားတဲ့ကိစ္စအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ရုရှားအစိုးရကထောက်ခံအားပေးကြောင်းဝါရှင်တန်မှာရှိတဲ့ရုရှားတန်ယုံကဗိုလ်ထုနေမှာပြောပါတယ်။
ကာဇာကမ်းမြောင်ဒေသမှာအစ္စရေးကညဘက်လေကြောင်းထိုးစစ်တွေဆင်နွှဲခဲ့တယ်လို့ပါလက်စတိုင်းစစ်သွေးကြော်တွေကလည်းအစ္စရေးနယ်မြေတဲ့ရော့ကက်တုံးတွေနဲ့ပစ်ခတ်ခဲ့ရကပရိပခတ်တွေကြီးလွားထွာလာနေတဲ့အပေါ်အရှေ့လေဗန်ဒေသဆိုင်ရာကုလသမဂ္ဂထုတ်ကူဆဲကစိုးရိမ်ကြောင်းပြောလိုက်ပါတယ်။ကာဇာဒေသကနေရော့ကက်တွေနဲ့ပစ်ခတ်နေတာကိုတုံ့ပြန်တဲ့အနေနဲ့ဟားမတ်စစ်သွေးကြော်အုပ်စုကအသုံးပြုနေတဲ့လေကြင်းစကန်တွေလက်နက်တွေနဲ့လက်နက်တိုက်တွေကိုပစ်မှတ်ထားပြီးတိုက်လေယာဉ်တွေနဲ့ညပိုင်းမှာတိုက်ခတ်ခဲ့တာဖြစ်ကြောင်းလည်းအစ္စရေးစစ်တပ်ကပြောဆိုထားတာပါ။အမစပွဲကကျူးလွန်ခဲ့တဲ့လူရက်တွေအတွက်နောက်ဆက်တွဲအကျိုးဆက်တွေကိုခန်းစားရမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ပါလက်စတိုင်းတာဝန်ရှိသူတွေကတော့အစ္စရေးရဲ့လက်ချက်ကြောင့်ဟားမတ်စစ်သွေးကြွတူအပြင်အမျိုးသမီးတူနဲ့ကလေးတူပါသေဆုံးခဲ့ကြောင်းပြောဆိုခဲ့ကြတာပါ။အစ္စရေးဘက်ကရော့ကက်တုံး80ကျော်နဲ့မင်းနောက်မိုင်းကအပြစ်ခံခဲ့ရပြီးလူများပြတ်ဒဏ်ရာရကြောင်းလည်းအစ္စရေးစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုကြပါတယ်။ရှေ့လေဗန်ဒေသညင်ချန်ကြီးကုလသမဂ္ဂအထူးညီနဲ့ဆော်ရည်မှုနီကိုလိမလာဒီနော့ဖ်ကတော့လက်ရှိရင်ဆိုင်နေရတဲ့ပရိကတ်တွေကိုရော့ကျအောင်ထိန်းသိမ်းနိုင်ရင်အားလုံးအတွက်စိုးရတဲ့အကျိုးဆက်တွေနဲ့ကြုံရနိုင်တယ်လို့လည်းသတိပေးခဲ့တာပါ။လွန်ကျွေးနိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေကဘသူမှမလူလာတဲ့ပရိကတ်တစ်ခုအတွင်းပြောင်းလာနိုင်ကြောင်းလာပေါင်းများစွာကလေးကကြိုတင်သတိပေးထားတဲ့အကြောင်းလည်းထူးခုစလေကပြောဆိုခဲ့ပါတယ်။ဣဇွေးနဲ့ဟာမတ်စပွဲကြားစိုးရအခြေစစ်ပြမှာကိုရှောင်ရှားရမှာထောက်ကူဖြစ်စေမဲ့အပြစ်ခတ်ရစေးတည်းရရှိနိုင်တဲ့အကြောင်းနှစ်ဖက်စလုံးကအကောင်းမြင်သဘောထားတွေနဲ့ပြောဆိုနေချိန်မှာပဲပရိကတ်တွေတကြောပြန်ပေါ်ပေါက်နေတာလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကလာတဲ့တွင်းကုန်တွေအပေါ်အမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အကောက်ခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့တရုတ်အစိုးရကဖော်ထုတ်နေမှာကြေညာလိုက်ပါတယ်။သမ္မတထရမ်အစိုးရကတရုတ်နိုင်ငံကတင်သွင်းတဲ့ကုန်တွေအပေါ်အခွန်တိုးကောက်မဲ့အကြောင်းကြေညာပြီးနောက်တစ်နေ့မှာတရုတ်အစိုးရကချမှတ်လိုက်တဲ့ဒီအကောက်ခွန်တိုးကောက်မှုဟာလာမယ့်ဩဂုတ်လ23ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးဒါဟာအမေရိကန်ကအခွန်တိုးမြင့်မှုနဲ့ဇာတူဖြစ်အောင်လှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့တရုတ်နိုင်ငံကသွင်းကုန်ပစ္စည်း800ကျော်ကို25ရာခိုင်နှုန်းအခွန်တိုးကောက်မဲ့အကြောင်းသမ္မတထရမ့်အစိုးရကတရားဝင်ကြေညာပြီးတဲ့နောက်မှာကမ္ဘာစည်းဝေးအင်အားအကြီးဆုံးနှစ်နိုင်ငံအကြားအပြန်အလှန်အခွန်တိုးကောက်ခံခြင်းနဲ့ကုံသွေးစစ်ပွဲအရှိန်မြင့်လာတာပါ။ပထမအကြိမ်သမ္မတထရမ့်အစိုးရကအခွန်တိုးကောက်ကြောင်းကြေညာပြီးမှတရုတ်တို့ကလည်းအလားတူဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့အမေရိကန်ကုန်ပစ္စည်း545မျိုးအပေါ်အခွန်တိုးကောက်မဲ့အကြောင်းကြေညာခဲ့ပြီးဖြစ်ပါတယ်။တရုတ်နိုင်ငံကတင်သွင်းတဲ့နောက်ထပ်ကုန်ပစ္စည်းတွေအပေါ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့အခွန်25ရာခိုင်နှုန်းတိုးကောက်သွားမယ်လို့သမ္မတထရမ့်အစိုးရကချင်းချောက်ထားပါသေးတယ်။တရုတ်တို့ရဲ့မမျှတတဲ့ကုန်သွယ်ရေး policy တွေနဲ့ညာနာပစ္စည်းမှုပိုင်ခွင့်ချိုးဖောက်မှုတွေကြောင့်အခုလိုအခွန်တွေကိုတိုးမြင့်ကောက်ခံတာလို့သမ္မတထရမ့်ကပြောထားပါတယ်။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ခြားသာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ပေါ်ကျွန်းနဲ့ကပ်ရက်ရှိနေတဲ့ဘာလီကျွန်းတို့မှာပြင်းအား 6.2 ရှိတဲ့ငရင်တစ်ခုဒီနေ့ထပ်မံလုတ်ခတ်ခဲ့တဲ့အတွက်လူပေါင်း300ကျော်သေဆုံးခဲ့တဲ့ငရင်တန်းခံခဲ့ရတဲ့ဒေသမှာအထိတ်တလန့်ဖြစ်ခဲ့ကြရပါတယ်။ဘာလီကျွန်းကအန်ဂူရာရိုင်းအပြည်ပြည်ဆိုင်ရာလေဆိပ်မှာလူတွေအော်ဟစ်ပြီးအလူရဲထွက်ပြေးတာကိုလည်းတွေ့ခဲ့ကြရတာပါ။နောက်ဆက်တွဲငရင်ဟာကုန်းတွင်းပိုင်းကိုဗဟိုပြုလုတ်ခတ်ခဲ့တဲ့အတွက်ဆူနာမီရေလိုင်းတံကိုတော့စိုးရိမ်စရာမရှိကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲပြီးခဲ့တဲ့ဒီနေ့နေ့ကအင်အားပြင်းငရင်ကြောင့်သေဆုံးသူရေတွေ့ရ349ယောက်ထိရှိသွားပြီးဖြစ်တဲ့ကြောင်းအစိုးရပိုင်းအန်တာရာသတင်းကဖော်ပြခဲ့တာပါ။ငရင်တံကြောင့်ဒဏ်ရာရသူ1449ယောက်ရှိခဲ့ပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူ36000ခွဲရှိကြောင်းလည်းအင်ဒိုနီးရှားကပ်ဘေးတံစီမံခန့်ခွဲရေးဌာနပြောခွင့်ရစူတူပိုပါဝိုနူဂရိုဟိုကဒီနေ့ပဲပြောဆိုလိုက်တာပါ။သေဆုံးသူအများစုဟာကျွန်းရဲ့မြောက်ပိုင်းကေယံကမ်မှာဖြစ်ကြောင်းလည်းအစိုးရပိုင်းသတင်းကဖော်ပြပါရယ်။လွန်ပေါ်ကျွန်းမြောက်ပိုင်းကမ်းလွန်မှာဗဟိုပြုလုတ်ခတ်ခဲ့တဲ့အင်အား 6.9 ရှိတဲ့ငရင်တံတဲ့ရလူစုလမ်းဝေးတဲ့ဒေသတွေကသတင်းတွေထပ်မံရရှိခဲ့ရကသေဆုံးသူရေအတွက်ထပ်တိုးလာတာလည်းဖြစ်ပါရယ်။ငရင်တံကတော့အနီးအနားကဂျီလီ၊ဘာလီ၊စံပါဝါကျွန်းတွေအပြင်အရှိချာဘာကနေရာတချို့မှာပါခန်းစားခဲ့ကြရတာပါ။လွန်ပေါ်ကျွန်းမြောက်ပိုင်းကအဆောက်အဦ80ရာခိုင်နှုန်းလောက်ပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်တွေကအင်္ဂါနေ့တုန်းကပဲခံမှန်းထားပါရယ်။ငရင်ကြောင့်လွန်ပေါ်ကျွန်းနဲ့ဂျီလီကျွန်းစုတွေကထောင်ချီတဲ့ခီးသွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးခဲ့ရတာပါ။ ငွေတန်တဲ့ဒေတာတွေကိုအရေးပေါ်ရှာဖွေကယ်ဆယ်ရေးသမားတွေဆက်လက်တွားရောက်နေကြပြီးအပြည့်အစုံတွေချာရှာဖွေကယ်ဆယ်နေရတဲ့အတွက်တည်ဆုံးသူရေအတွက်ပို့ထုတ်လာနိုင်တဲ့အကြောင်းလဲအင်ဒိုနီးရှားကပ်ဘေးတန်စီမံခန့်ခွဲရေးဌာနပြောခွင့်ရသူကပြောဆိုထားပါတယ်။နာမည်ကျော်ဘာလီကျွန်းလိုပဲတာယာတဲ့ကမ်းခြေတွေနဲ့တောတောင်တွေရှိရာလွန်ဖော်ကျွန်းမှာပဲပြီးခဲ့တဲ့သတင်းပတ်ထက်ပြင်းထန်6.4ရှိရဲ့ငရင်တစ်ခုလှုပ်ကပ်ခဲ့ရမှာလူ18ယောက်တည်ဆုံးခဲ့တာပါ။ပစိဖိတ်သမုဒ္ဒရာတွေကငရင်ကျောတွေနဲ့မီးတောင်တွေပေါ်များရာဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏငရင်တန်ခံရလေရှိတဲ့ပြီး2014ခုနှစ်ဒီဇင်ဘာလထဲမှာတုန်းကလည်းဆူမထရာကျွန်းရဲ့ကမ်းလွန်ကိုဗဟိုပြုပြီး 9.1 ပြင်းရရှိတဲ့ငရင်တစ်ခုလှုပ်ကပ်ခဲ့ရာကဆူနာမီရေလမ်းကြီးတွေဖြစ်ပေါ်ပြီးဒေသရင်းကနိုင်ငံပေါင်းတရာစင်ကျော်မှလူပေါင်း2,300,000လောက်သေဆုံးခဲ့ရပူပါတယ်
။ကယ်လီဖိုးနီးယားပြည်နယ်ရဲ့သမိုင်းမှာအကြီးမားဆုံးအဖြစ်လောင်ကျွမ်းနေတဲ့တော်မီကိုစက်တင်ဘာလလောက်ကြမှထိနိုင်မယ်လို့ပြည်နယ်အစိုးရအရာရှိတွေကပြောပါတယ်။အခုလောင်နေတဲ့တော်မီရဲ့အကျယ်ဝန်းဟာလော့စ်အန်ဂျလိစ်မြို့လောက်အထိရှိတယ်လို့ဆိုပါတယ်။Mendocino နဲ့ Lake KI နှစ်ခုမှာတိကျစီလောင်နေတဲ့ Tommy နှစ်ခုပေါင်းပြီးတော့ Mendocino Complex Tommy လို့အမည်ပေးထားတဲ့ဒီမီဟာအခုချိန်ထိ1218စတူယန်ကီလိုမီတာလောင်ကျွမ်းပြီဖြစ်ပါတယ်။အကျဉ်းသားတွေနဲ့နိုင်ငံခြားကမိသားသမားတွေပါပါဝင်တဲ့မိသားတပ်ဖွဲ့တွေကလက်ရှိအချိန်မှာတခြားနေရာတွေမိမကူအောင်လောင်နေတဲ့ပမာဏထက်ဝက်လောက်ရဲ့မိကျောကိုဖြတ်တောက်ထားနိုင်ပြီလို့ဆိုပါတယ်။Cal Fire လို့ခေါ်တဲ့ California ပြည်နယ်တစ်တောနဲ့မိသားတပ်ဖွဲ့အနေနဲ့အစောပိုင်းတုန်းကတော့ August 15ရက်နေ့လောက်မှာဒီမီးကိုထိန်းချုပ်နိုင်မယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုတော့ September 1ရက်နေ့မှာထိန်းချုပ်နိုင်မယ်လို့ပြောပါတယ
်။ American Alternator အတွက် Ohio ပြည်နယ်ကထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲ့ပြတ်သက်အနိုင်မရတဲ့အတွက်တရားဝင်အနိုင်ရှုံးမဆုံးဖြတ်နိုင်သေးပေမဲ့သမ္မတ Donald Trump နဲ့ Republican Party ကထောက်ခံသူတွေကတော့အနိုင်ရကြောင်းပြောဆိုနေကြပါတယ်။ဝါယိုပြည်နယ်ကကြားပြတ်ရွေးကောက်ပွဲဟာရှေ့လာမယ့်နိုဝင်ဘာလွတ်တော်ရွေးကောက်ပွဲရဲ့ရှေ့ပြေးဖြစ်နေလေအများကအာရုံစိုက်နေကြတာပါလက်တလုံးမှာတော့ Republican Coalition Tribe Borders ကဒီမိုကရက်တစ် Coalition Danny O'Connor တဲ့ထောက်ခံမဲ့ထောက်ခံရအသားရထားပေမဲ့ရည်တွက်ဖို့ကြံနေသေးတဲ့မဲရည်တွက်ထောက်ခံလောက်ကြံရှိနေစေဖြစ်ပါတယ်။ဝါယိုပြည်နယ်ကအထူးရွေးကောက်ပွဲမှာ Republican ကနောက်ဆုံးအနိုင်ရရင်တော့မှတက်ကဒီမိုကရက်တစ်အတွက်တော့နိုဝင်ဘာလွတ်တော်ရွေးကောက်ပွဲမှာအလားလာကောင်းနိုင်တယ်လို့လည်းတွက်နေပါတယ်။
သမ္မတဒေါ်နယ်ထရန့်ကိုကာလရှိချထောက်ခံအားပေးလာခဲ့သူ Republican အောက်လွှတ်တော်အမ Chris Collins အနေနဲ့အများပြည်သူမသိနိုင်တဲ့သတင်းအချက်အလက်တွေရရှိပြီးသူရှယ်ယာဝင်ထားတဲ့ကုမ္ပဏီရဲ့အစုရှယ်ယာတွေအယောင်ဝယ်လုခဲ့တယ်ဆိုပြီးသူ့ပေါ်ပြည်ထောင်စုအစိုးရရဲ့ဆွဲချက်တင်မှုဟာအထောက်အထားခံလုံခြင်းမရှိကြောင်းနဲ့သူ့အနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာပြန်ရွေးခံဖို့ဝင်ရောက်ရှင်ပြန်များဖြစ်ကြောင်းပြောပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးကိုဦးတည်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ကံကြီးရွာမှာတွေ့ဆုံဆွေးနွေးပါတယ်ဒီလိုဆွေးနွေးပွဲတွေနိုင်ငံတွင်းကနေရာတချို့မှာကျင်းပလာခဲ့တာ10ချိန်နီးပါးရှိပြီဖြစ်ပြီးဆွေးနွေးပွဲတွေရဲ့ထိရောက်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တည်ရောက်မှုအပေါ်မှာတော့သဘောထားအမြင်မျိုးမျိုးရှိနေပါတယ် VOA သတင်းထောက်မမေခါကစူးစီးတင်ပြထားပါတယ
် NLD ပါတီအာဏာရလာပြီးနောက်ပိုင်း2019ခုနှစ်ကစလို့ငြိမ်းချမ်းရေးစကားဝိုင်းတွေကိုဒေတာတော်တော်များများမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်ကိုင်လာတာအခုဆိုရင်10ချိန်နီးပါးရှိလာပြီဖြစ်ပါတယ
်အင်မတားမှပြည်သူလူထုကအရေးချင်းရှိတဲ့နိုင်ငံတွေမှာမထင်မမှတ်ဖဲနဲ့အရေးချင်းမရှိဘူးသို့မဟုတ်ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတာတွေလည်းတမိုင်းမှာရှိခဲ့ပါတယ်ဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိလေလေအစိုးရတွေကောင်းနေတယ်ပဲ
မကြသေးခင်ကကျင်းပပြည်စည်းခဲ့တဲ့ပင်လုံငင်းငင်းညီလာခံကထင်တယ်လို့ခီးမပေါက်ချိန်မှာတော့ငင်းငင်းရင်းနဲ့တရားဥပဒေစိုးမိုးရေးကိုဥတီပြောဆိုတဲ့အတိုင်ပင်ခံရဲ့ငင်းငင်းရေးစကားဝိုင်းတွေအပေါ်ဝေဖန်တုံ့တက်မှုတွေရှိလာပါတယ်ဒီပြင်လူမှုကွန်ရက်တွေမှာနိုင်ငံတော်အတိုင်ပင်ခံရဲ့ငင်းငင်းရေးစကားဝိုင်းမကျင်းပခင်နေ့ရက်တွေအလိုမှနိုင်ငံတော်အတိုင်ပင်ခံလာမဲ့လမ်းတစ်လျှောက်ကိုပြင်ဆင်ခြေတမှုတွေလုပ်တဲ့ဓာတ်ပုံဗီဒီယိုဖိုင်တွေတက်လာတာကြောင့်အရင်စစ်အစိုးရတုန်းနဲ့နှိုင်းယှဉ်မှုတွေရှိလာခဲ့တာပါလူကြီးလာမှတေချာပြင်ဆင်ပြတာတက်တဲ့အကျင့်တွေကို NLD အစိုးရလက်ထက်မှာမရှိသင့်တော့ဘူးလို့ဝေဖန်ထောက်ပြမှုတွေလည်းရှိလာခဲ့ပါတယ်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အသိပညာဗဟုသုတဖြန့်ဝေပေးဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငြိမ်းချမ်းရေးစကားဝိုင်းတွေကငြိမ်းချမ်းရေးအတွက်ထိရောက်မှုအားနည်းတဲ့ဆိုပေမဲ့တခြားကောင်းကွက်တွေရှိနေသေးတယ်လို့ပြောပြလာသူကတော့နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိမ့်မှာ
အမျိုးသားရင်ကြားစင်ကြီးလုပ်ငန်းစင်ကြီးတစ်ခုအတွက်တစ်ခုလုံးအတွက်ဆိုရင်တော့ထိရောက်တင်းတော့မထိရောက်ဘူးလို့အဲ့ဒီလိုမြင်ပါတယ်ဒီငင်းငင်းကြီးစကားဝိုင်းဆိုတဲ့နော်ခေါင်းစဉ်နဲ့တော့ဟိုပြောမယ်ဆိုရင်နော်ငင်းငင်းကြီးလုပ်ငန်းစင်ကြီးအတွက်ကြီးကြီးမားမားဟိုထိရောက်အကျိုးပြုမှုမရှိပေမဲ့လို့အောက်ခြေပြည်သူလူထုကျေးလက်ပြည်သူလူထုနဲ့ထိတွေ့တဲ့စကားဝိုင်းအနေနဲ့ကတော့နော်အောက်ခြေမှာနော်ဖြစ်ပျက်နေတာတွေလွဲချော်နေတာတွေနော်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့ဆွမ်းဆောင်ကြီးအားနည်းချက်တွေကိုနော်တိုက်ရိုက်သိနိုင်တဲ့အတွက်ကြောင့်တော့အတိုင်းအတာတစ်ခုအထိကျိုးပြုတ်တယ်လို့တော့သုံးသပ်လို့ရပါတယ
်ချင်းမျိုးသားတဦး CNF ကအတွင်ရင်မူဒေါက်တာရွှေခါကတော့ငင်းငင်းစကားဝိုင်းတွေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြသွားပါတယ်
ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီငင်းချန်ကိစ္စနဲ့ဒီ OMS raising လို့တဲ့ပုံစံမျိုးဖြစ်သွားတော့နံပါတ်1တစ်ချက်ကောင်းတာပေါ့နော်နံပါတ်2တစ်ချက်ကတော့ substance အရာပြောရင်တော့အချက်လက်အရာပြောရင်တော့ဟိုမင်းမရပါမှရလာမယ်လို့တော့ကျွန်တော်မြင်တော့လည်းဘူးပေါ့နော်ဟိုအထောက်အကူပြုမယ်လို့တော့ဟိုဟိုကျွန်တော်ဟိုဘာမှမပြောလင့်ချက်မရှိဘူးပေါ့ဘာဖြစ်လို့လဲဆိုတော့ဒါOMS raising အဆင့်ပဲရှိတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်ပို့ခေါင်းဆောင်တဦးဖြစ်တဲ့ခွန်မြင့်ထွန်းကတော့ငင်းငင်းရေးစကားဝိုင်းတွေစီကနေတကယ်ငင်းငင်းရေးအတွက်နီလန်းကောင်းတွေဆက်ရှာဖို့လိုတယ်လို့ဆိုလိုက်ပါတယ
်အဲနိုင်ငံတော်ခေါင်းဆောင်ကနေလဲဟိုပါဒီမှာဖြစ်ပြီးဆောင်ရွက်နေတာဟိုဒါကိုကျွန်တော်တို့ပြောဆိုတယ်ဘုံတော်လည်းပဲဒီစကားဝိုင်းတွေကနေတဖြင့်ကျွန်တော်တို့ဆက်ပြီးတော့ငင်းငင်းကိုရာယူဖို့လိုတယ်ဆွဲရပြီးအောင်ဆုံးထူထောင်ဖို့လိုတယ်လို့ဒါကိုပြောတာဖြစ်ပါတယ်ငင်းငင်းရေးစကားဝိုင်းတွေဆွေးနွေးဒါနေတဲ့ရပ်ထားလို့တော့မရဘူးကကျွန်တော်ဆက်ပြီးတော့ဒါဒေကားတက်ခုလို့အနေနဲ့ဆက်ပြီးဆောင်အောင်
မြမငင်းငင်းကြီးလေးလာတုံးသက်သူဥမမောင်ဆိုကတော့ငင်းငင်းကြီးစကားဝိုင်းတွေစီကနေမြမငင်းငင်းကြီးကိုအထောက်ပံ့ပေးနိုင်ဖို့အတွက်အခုလိုအကြံပေးသွားပါတယ
်ကျွန်တော်အမြင်ပြောရင်တော့သိမ့်မထည့်ရောက်ဘူးထင်ပါလေသို့တော့သူရဲ့သူခေါင်းဆောင်မှုရငင်းငင်းကြီးကလှုံ့ဆော်ပေးတယ်ဆိုတော့ဒါကန့်ကွက်စရာအကြောင်းမရှိပါဘူးငင်းငင်းကြီးနဲ့ပတ်သက်ပြီးတော့ထိတိကျကျလှုံ့ဆော်ခြင်းရင် NLD ပါတီနည်းနဲ့တပီလုံးမှဖွဲ့စည်းထားတာပဲလေ NLD ပါတီကခေါင်းဆောင်ပြီးတော့ဖြစ်တဲ့ NLD အစိုးရဘက်မဟုတ်တော့ NLD ပါတီနဲ့ NLD လွှတ်တော်ကိုယ်စားလှယ်ကနေပြီးတော့လူလူဆွေးနွေးပွဲကြီးလုပ်ပြီးငင်းငင်းကြီးနဲ့ချပြရှင်းပြတာကြီးလုပ်တင်ပါတယ်တနှစ်လူလူရဲ့အခြေအနေကိုပြည်ကျင်းရင်လေအဲ့ဒီ NLD ပါတီနဲ့လွှတ်တော်ကိုယ်စားလှယ်ကနေလူလူနဲ့ဆွေးနွေးပွဲလုပ်လူလူစီကနေပြီးတော့ဒေါ်ရနဲ့ထင်မြင်ချက်အခြေအနေတောင်းယူပြီးတော့အထက်ကိုတင်ပြရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတင်ပြလို့ရမယ်လို့ထင်ပါတယ
်ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံဟာပခုတ်ကူမြို့နယ်မှာငင်းချမ်းကြီးစကားဝိုင်းကျင်းပခဲ့ပါသေးတယ်ရှင
်မမေခါစူးစီးတင်ပြခဲ့တာပါအခုဆက်ပြီးတော့လွန်ခဲ့တဲ့3နှစ်ကမင်္ဂလာတုံမြို့နယ်မှာဖမ်းဆီးရမိခဲ့တဲ့မူရဲစေဝါအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ပြပေးခြင်းပါတယ်ပြီးခဲ့တဲ့3နှစ်ကရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာဖမ်းဆီးမိခဲ့တဲ့ဒေါ်လာတန်100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့မူရဲစေဝါတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူ10ဦးကိုရန်ကုန်မြောက်ပိုင်းခံတရားရုံးကဆွဲချက်တင်ဖို့အမိန့်ချမှတ်လိုက်ပါတယ်3နှစ်အတွင်းရုံးချင်းပေါင်း90ကျော်ချိန်းဆစစ်ဆေးခဲ့ပြီးအခုလိုဆွဲချက်တင်လိုက်တာပါမူရစေဝါမှုတွေကိုထိတိယောက်ကင်တွယ်ဖို့မြမအစိုးရကပြောဆိုထားပေမဲ့တကယ်တမ်းအမှုတွေစစ်ဆေးအရေးယူရမှာနှောက်နှေးကြံ့ကြာမှုတွေရှိနေတယ်လို့တရားလွှတ်တော်ရှင်တွေတူကသုံးသပ်ပါတယ်ကိုသိန်းထိုင်ဦးကပြောပြပါမယ်
2015ခုနှစ်ဇူလိုင်လကမင်္ဂလာတို့မြို့နယ်ဇီကဘာဝင်းအတွင်းမှာရှိတဲ့တာမီနယ်စီဆိုင်ဘေးရပ်ထားတဲ့ဂုံတင်ကားတစ်စင်းပေါ်မှာ P9A89 အင်းနဲ့ထည့်ထားတဲ့ WY စိတ်ကြွဆွေးပြား268သိန်းကိုမင်္ဂလာတို့ရဲစခန်းကတာဝန်ရှိသူတွေတွေ့ခဲ့ကြပါတယ်ကာလာပေါင်စည်းမြန်မာငွေကျပ်133ဘီလီယံဒေါ်လာသန်း100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့ပန်းအောင်စိတ်ကြွဆေးပြားတွေဟာမြန်မာနိုင်ငံမှာဖမ်းဆီးရမိခဲ့တဲ့မူရစေမှုတွေကတန်ဖိုးအများဆုံးဖမ်းမိတဲ့အမှုကင်းတစ်ခုဖြစ်ခဲ့ပါတယ်။ဒီအမှုကိုရုံးချင်းပေါင်း93ကြိမ်စစ်ဆေးပြီး3နှစ်ကျော်ကြာမှပဲရန်ကုန်မြောက်ပိုင်းခိုင်တရားရုံးဒုတိယခိုင်တရားသူကြီးကပေါ်ထူးနေကဆွဲချက်တင်လိုက်တာပါ။မရန်ကုန်မြို့နယ်ကလေတံမြဝန်းဒေသဖွံ့ဖြိုးရေးကုမ္ပဏီဒါရိုက်တာမင်းဦးခိုင်နဲ့ပေါင်းပါ10ယောက်ကိုမူရစ်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါဆိုင်ရာဥပဒေနဲ့အမှုဆွဲဆိုလိုက်တာဖြစ်ပါတယ်။အမှုနဲ့ပတ်သက်လို့တရားလိုပြတ်သက်တဲ့48ယောက်ကိုစစ်ဆေးခဲ့ပါတယ်။20ဟုတရားလိုဘက်ကပယ်ခဲ့တဲ့အကြောင်းဆွဲချက်တင်ခံရသူတွေဘက်ကသူတို့မှအပြစ်မရှိကြောင်းတရားခွင်မှာညင်းဆိုကြတယ်လို့ဒီနေ့ထုတ် Daily 11 Journal မှာရေးပါတယ်။မြန်မာနိုင်ငံမှာကြက်ငွေ300ချီတန်ဖိုးရှိတဲ့မူရစ်စေဝါတွေအများအပြားဖမ်းဆီးမိတဲ့အကြောင်းသတင်းတွေမကြာခဏထွက်ပေါ်လေရှိပါတယ်။အမှုတွေကိုစစ်ဆေးတာရေယူတာတွေမှာကြံ့ကြာတာတွေရှိနေတဲ့အတွက်ထိရောက်အောင်ဂိုင်တွေနိုင်ခြင်းမရှိဘူးဆိုပြီးရန်ကုန်မြို့ကတရားလွှတ်တော်ရှိနေရောဘတ်ဆောင်းက VOE ကိုပြောပါ
တရားဦးနေရာလဲအမှုတွေကလဲများတယ်ဗျတရားသူကြီးတွေကလဲမနိုင်ဘူးဗျ နော်နောက်ပြီးတော့ဒါမျိုးဆိုတာကအထူးတရားဥပဒေဖွဲ့ပြီးတော့စစ်ဆေးရမယ့်အစားမစစ်ဆေးတဲ့အခါကျတော့ကြံ့ကြာမှုတွေဖြစ်လာတာပဲနော်နောက်တစ်ချက်ကကျွန်တော်တို့ကပြောချင်တာကဒီနိုင်ငံရေးအမှုတွေနဲ့ပတ်သက်တော့အိစိဟိုချင်းတောင်ဝင်းအတွင်းမှာရှိတဲ့တရားရုံးတွေမှာနေ့စဉ်ရက်သက်စစ်တယ်အခုအဲ့ဒါမျိုးတော့အမှုတွေကြတော့အဲ့ဒီလိုနေ့စဉ်ရက်သက်စစ်ပြပါပြီမလို့မစစ်ကြတဲ့အခါကျတော့ကြမ်းကြာမှုတွေကတစ်ခုပြီးတစ်ခုဖြစ်နေတာအဲ့ဒါပဲ
ဒါအပြင်မူရစေဝါမှုတွေကိုစစ်ဆေးရမှာစစ်ဆေးတဲ့တရားသူကြီးတွေရဲ့လုံခြုံရေးကိုအာမခံချက်ပေးနိုင်မှုလိုတယ်လို့လည်းသူကပြောပါတယ
်တရားသူကြီးတွေအနေနဲ့ကလည်းဟိုတို့သူတို့ရဲ့အတွက်လုံခြုံမှုကိုပေးတယ်ပေါ့နော်ဥမာအမှုအစီစီရတဲ့တရားသူကြီးရဲ့တွားရေးလာရင်မှလုံခြုံမှုဖြစ်စေနိုင်တဲ့အားတွေကိုနိုင်ငံတော်ကဖြည့်ဆည်းပံ့ပိုးပေးဖို့လိုတယ်။ဘာလို့လဲဆိုရင်အခုကဟိုတရားသူကြီးတွေကိုလည်းပြန်ပြီးတော့ပြန်တတ်တူပြုမဲ့အနေအထားတွေကိုကျွန်တော်တို့ကြားသိနေရတယ်။ဒါကြောင့်မလို့နောက်ပြီးတော့အထူးရုံးတွေဖွဲ့ပါအမြဲတမ်းကြီးမားတဲ့အမှုကြီးတွေဆိုရင်အင်းစိန်တောင်ဒဲမှာကိုအဆောင်တွေအများကြီးရှိရင်ရုံးလုံးလို့ရတယ်အဲ့ညမှာထောက်ပါမယ်မဟုတ်ရင်အင်းစိန်တောင်ကနေပြီးတော့အပြင်ကိုရုံးထွက်ရတဲ့အခါမှာတော့တော်တော်လေးကိုအချိန်ကြာညာမှုတွေရှိတယ
်အခုဆွဲချက်တွေမို့မိတ်ချခံလဲရတဲ့မူရစေဝါမှုဟာမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဖန်ဆီးရမိခဲ့တဲ့မူရစေဝါမှုတွေတဲကတခုဖြစ်ပါတယ်2016ခုနှစ်ကလည်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတို့မြို့နယ်ထောက်ကျန်နီးမှာပိုင်ရှင်မဲ့စိတ်ကြွဈေးပြား2,600ကျော်ကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေဖမ်းဆီးခဲ့ဘူးပါလေ။ကာလတံဘိုးချက်သိမ်းပေါင်း13,000ကျော်တံဘိုးရှိမယ်လို့ခန့်မှန်းတဲ့အကြောင်းထောက်ကျန်ရဲစခန်းကတာဝန်ရှိသူတူက VOE ကိုပြောခဲ့ဘူးပါလေ။ရန်ကုန်တိုင်းဒေသကြီးတွေမကဘဲတိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတစ်ဝန်းပိုင်ရှင်မဲ့မူရစေဝါတွေအများအများဖမ်းဆီးမိနေတာနောက်စာတင်ကြောင်းတွေအထိမူရစေဝါသုံးဆဲမှုတွေတိုးလာနေတယ်ဆိုတဲ့သတင်းတွေကြောင်းအထူးစိုးရိမ်တဲ့အကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ဇူလိုင်လအတွင်းကပြည်ပဆိုင်ရာမူရစေဝါလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားမှာပြောဆိုခဲ့ပါတယ်။ရောင်းဝယ်ဖောက်ကားနေရာတွေအပေါ်မှာမမြင်ကြအောင်လွှတ်ပေးထားတဲ့အဂတိလိုက်စားသူတွေကိုအရေးယူဖို့နဲ့ပိုင်ရှင်မဲ့ဆိုတာတွေကိုတင်းတင်းကြပ်ကြပ်ခြံတွယ်ဖို့ညွှန်ကြားထားပြီးဖြစ်တဲ့အကြောင်းသမ္မတကပြောဆိုခဲ့တာပါ။ဒီလိုမူရစေဝါပြဿနာကြီးထွားလာနေတာတွေကိုသမ္မတကိုယ်တိုင်ဖို့ဖွင့်လင်းလင်းဝန်ခံပြောဆိုပြီးမဲ့လဲဒီကိစ္စကိုထိထိရောက်ရောက်ဂိုင်တွယ်ရေးမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တရားစီရင်ရေးဝန်ထမ်းတွေအတွင်အချင်းပြတ်အကြမ်းလိုက်စားမှုတွေကအဓိကဟန်တာဖြစ်နေတယ်ဆိုပြီးလေးလသုံးသက်သူတွေကထောက်ပြပြောဆိုတည်ကြချောင်းပါခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့ဆောင်းပါးတစ်စောင်ကမကြသေးခင်တုန်းကပဲထောက်ပြချပါတယ်။အဆိုရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလုံးတာအများပြည်သူသဘောထားကိုဦးစားပေးလွှတ်နာတွေကြောင့်အဆိုရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOES နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ဆက်လက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ရခိုင်ပြည်နယ်ပဋိပက္ခနယ်ပတ်သက်ပြီးသတင်းလိုက်သတင်းရေးသားတိဖြတ်ဖော်ပြတဲ့ပြည်ရင်းခြေဆိုင်သတင်းမီဒီယာသမားတွေရင်ဆိုင်ရတဲ့အခြေအနေတွေအကြောင်းမြန်မာသတင်းသမားတဦးကိုယ်တိုင်ပြုစုရေးသားထားတဲ့စာရန်တစောင်ဟာစာရန်ပြိုင်ပွဲအမျိုးအစားတစ်ခုအောက်မှာပထမဆုချီးမြှင့်ခံရပါတယ်။စာရန်ပြုစုရေးသားတင်သွင်းသူကိုညံလင်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
။စကလုံးများဤအန်ဒရယ်ရိုဟင်ညာပဋိပက္ခနယ်ပတ်သက်၍သတင်းရေးသားဖော်ပြကြသည့်မြန်မာသတင်းသမားများရင်ဆိုင်ရသည့်အဓိကအခက်အခဲများလို့ဆိုရမယ့်ခေါင်းစဉ်နဲ့စာရန်ကိုပြုစုသူကတော့အမေရိကန်ပြည်ထောင်စုကန်ဆက်စ်တပ်ကတူမှာ Terinza Binyan ni Luru Satwe Yi Pada Yan ni Leshi PhD Bargu Buran Teyao Ni Du Kunyan Lema Tu Teyao Ni Re PhD Dan Dwe Saadine Dukhu Ma Tien Tuen Bu Di Ni Asobwe Ma Satwe Mimyan Bi Piusu Yedda Gere Sarangu Washington DC Muro Ma Ogola Chawen Ni Gaane Kuyen Ni Ti Chempa Ni Re AEGMC Conference Gu Pipo Tien Tuen Na Pya Pare Tu Ye Sarang Ha Markham Chawna Sarang Piyang Bwe Sure Gao Seng Ao Ma Tien Tuen Jare Suzubong Saran Nasakona Saone Ma Patama Su Chimien Kaya Biro Conference Ma Dukurai Sarangu Layao Pacha Gwen Jaraba Amyaabi Yangu Miuma Chi Saite Dari Media Segu Ga Drendaune Erida Sakona Yaogu Dini Sobai Ma Online Gaane Sato Bi Yakaayin Bribakane Patalu Tadien Lai Yeda Tipya Tempya Rama Yinsain Jayaare Chinirigu Mimian Tha Biro Tu Sarangu Piusu Thara Pya Bi Drendaudu Yinsain Yare Chinir Chune Patalu Tu Tiya Raagu Kunyalinga Viyoigu Kulu Pyo Pya Baare
ဒီပြိပကကျတဲ့နေရာကိုသူတို့တွေလွတ်လပ်တဲ့တရင်ယူလို့မရတာပဲ။နောက်ဒုတိယတစ်ချက်ကပါလဲဆိုတော့ဒီအစိုးရဘက်နဲ့စစ်တပ်ဘက်ကိုသူတို့ချင်းကပ်ပြီးတော့အင်တာဗျူးတက်ခါမှာသူတို့မှာအခက်အခဲတွေရှိတယ်။မေးရခြင်းနဲ့ဟာကိုလွတ်လပ်လက်မေးခွင့်မရဘူး။မေးတဲ့ခါမှာလည်းပဲတအားအခက်ဆက်တဲ့ဟာတွေမှာသူတို့ရှင်ဒီလိုမေးခွင့်မေးတဲ့အတွက်တချို့တရင်တော်တွေဆိုလို့ရှင်ဝန်ဘေးခံတဲ့
ကိုယ်လိုမျိုးချင်းချင်းကိုယ့်ဘက်ကိုမရက်ပြီးပဲနဲ့ကိုယ့်ဘက်ကိုရက်တဲ့ဆိုပြီးတော့ဟိုတို့ဆွဆွရတဲ့ရှင်ကြီးအဲ့တော့တချို့ဒီတရင်သမားတွေဆိုလို့ရှိရင်ဟိုတစ္ဆပေါ့ဆိုပြီးတော့ဟိုဆွဆွဲခံရတာပြည်တင်ပြောဆိုခံရတယ်ရှိတဲ့ခင်ဗျအခုပြောပြသွားတာကတချို့ချင်းတွေပဲဖြစ်ပြီးတရင်သမားတွေပေါ်တစ်ဖက်လူမှုဝန်ဝိုင်းကယုံကြည်မှုမရှိတာကိုရလာတဲ့အချက်လည်းကိုနောက်ထပ် ညာ လင်း ကပြောပါ रे Fulbright ပညာတော်သင် ဆွေရပြီး Massachusetts ပြည်နယ် Boston မြို့ Emerson College ကနေ သတင်းစာ ပညာ နဲ့ 2019 ခုနှစ်မှာ မဟာပွဲ ရပြီး တဲ့နောက် အခု ပါရဂူ ပွဲ အတွက် ဆက်တက် နေတာ ဖြစ်သလို တလား တစ်ချိန် ထူး Morgan Magazine ရဲ့ Editor Joe ဖြစ် လက်ရှိ အချိန် ထိ လှုပ်ဆောင် နေစေ ဖြစ် ပါ रे
ကိုချိုချိုသိမ်းပါရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်စင်ဘာဝေနိုင်ငံကတိုက်ခိုက်တံငယ်ရေးသမားတန်တိုင်ပီဒီယာအင်းနီချင်းဇမ်ဘီယာနိုင်ငံမှာကိုလွန်ဝင်ရောက်ကိုကျိုးပန်းခဲ့ပေမဲ့ညင်းပယ်ခံခဲ့ရပြီးနောက်နေရပြန်ဖို့ခံရကြောင်းအကျိုးဆောင်ရှင်းနေတွေကပြောပါတယ်နေရပြန်မဖို့ဖို့တရားရုံးမင်းကိုဂရုစိုက်ပဲဇင်ဘာ ခတ်တပ်ဖို့ကျင်းစီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ပြည်ထောင်စုကပိတ်ဆို့တန်ခတ်မှုတွေတချမှတ်တာတရားမဝင်တဲ့ကြောင့်ရုရှားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်။ရုရှားကနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးသူ့နိုင်ငံသားတွေပေါ်သေစေနိုင်တဲ့ဓာတ်ရုပ်စိတ်အုံပြုခဲ့တဲ့ကြောင့်ပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်တာဖြစ်တဲ့ကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲကြေညာခဲ့တာပါ။ကစားကမ်းမြောင်ဒေသမှာအစ္စရေးကညဘက်လေကြောင်းထိုးစစ်တွေဆင်နွှဲခဲ့သလိုပါလက်စတိုင်းစစ်သွေးကြွတွေကလည်းအစ္စရေးနယ်မြေတွေရော့ကက်တုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ပြည်ဖက်တွေကြီးထွားလာနေတဲ့အပေါ်မှာတော့အရှေ့လယ်ပိုင်းဒေသဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စီကလည်းစိုးရိမ်ကြောင်းပြောဆိုလိုက်ပါတယ်။ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အမေရိကန်သွင်းငွေတွေပေါ့85ရာခိုင်နှုန်းတိုးကောက်မဲ့ကြောင်းတရုတ်ဆိုရကမနေ့နောက်ပိုင်းမှာပဲကြေညာလိုက်ပါတယ်။ဒေါ်လာထရန့်ဆိုရကတရုတ်နိုင်ငံကသွင်းငွေတွေပေါ့ခွန်တိုးကောက်မဲ့ကြောင်းကျင်ညာပြီးနောက်တစ်နေ့ဖြစ်တဲ့မှာပဲတရုတ်ဆူရကချမှတ်လိုက်တဲ့အခွန်တိုးကောက်မဲ့အစီအစဉ်ဟာလာမယ့်ဩဂုတ်လ23ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှူးကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Judo ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.